IMM မြန်မာဆိုင်ရာကုလစုံစမ်းရေးအဖွဲ့အကြီးအကဲကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေပိုဆိုးလာနေတယ်လို့ပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာရာဇဝတ်မှုတွေကအရင်တစ်ခေါက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြောခဲ့တာထက်အခုပိုဆိုးလာနေတယ်လို့ IMM အကြီးအကဲကဒီနေ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာအစီရင်ခံလိုက်တာပါဒါအပြင်ဘဲဥတွေမှာလိုက်လာဖို့မလိုဘူးလို့ယုံကြည်ထားသူတွေရဲ့တာဝန်ယူတာဝန်ခံမှုပြတ်ကွက်ခဲ့တာကြောင့်မြန်မာပြည်သူတွေဆက်ဒုက္ခခံစားနေရတယ်လို့လဲ IMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရားအကြီးအကဲဖြစ်သူ Nicholas Comjon ကဆက်ပြောခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကတည်းကတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုစတဲ့လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ရာဇဝတ်မှုအထောက်အထားတွေတိုးများလာတယ်လို့လဲ IMM အကြီးအကဲကဆက်ပြောခဲ့ပါတယ်။ကလေးငယ်တွေမတရားဖန်ဆီးခံရပြီးညမနှိပ်စက်ခံရတာရှိတယ်လို့တချို့အခြေအနေတွေမှာဆိုရင်မိဘတွေအစားကလေးတွေကိုတစ်စက္ကန့်လှုပ်တာမျိုးလည်းရှိတယ်လို့ပြောပါတယ်။ဒီမိုကရေစီတက်ကြွလှုပ်ရှားသူ၄ဦးကိုတည်တံ့စီရင်တပ်ဖြတ်မှုဟာတရားဥပဒေကြောင်းအရမဟုတ်တယ်လို့လွတ်လပ်တဲ့တရားစီရင်မှုမရဘဲပုံရှိုးကွယ်ရှိုးစီရင်ခဲ့တာလည်းဖြစ်တယ်လို့ IMN ကြီးကဲ Nicholas Comjon ကဆက်ထောက်ပြခဲ့ပါတယ်ခင်ဗျ။